မြန်မာနိုင်ငံမှာဆီယနာတီးမှုတနည်းပြအချိန်ကာလရန်ကုန်နဲ့အနီးဝန်းကျင်မှာဒီအပိုင်းတင်းမာမှုတွေပိုပြီးကြီးထွားလာနိုင်တဲ့အတွက်လူညုံရေးရသတိထားကြဖို့မြန်မာနိုင်ငံရောအမေရိကန်နိုင်ငံသားတွေကိုအမေရိကန်တန်ယုံကဒီကနေ့ရက်စွဲနဲ့သတိပေးချက်ထုတ်ပြန်ပါတယ်။ဒီအပိုင်းလူအများစုဝေးသွားလာတဲ့နေရာတွေကိုရှောင်ဖို့နဲ့အပြင်မှာသွားလာတဲ့လူရှောင်မှုတွေတန်နိုင်တဲ့များလျှော့ဖို့အကြံပေးထားတာဖြစ်ပါတယ်။ကိုယ်လူညုံရေးကိုကိုယ့်ဘာသာသုံးသပ်ဆင်ခြင်ပြီးတူတူတိတ်တိတ်နေထိုင်ကြဖို့သတိပေးထားသလိုတယ်လီဖုန်းဆက်သွယ်ရေးတွေပြတ်တောက်သွားနေတာကိုလည်းကြိုတင်စစ်ဆင်ထားကြဖို့သတိပေးပါတယ်။electronic ပစ္စည်းတွေကိုကြိုးပြီးအာသွင်းထားတာမျိုးလူဝရင်ရေနဲ့အစားအသောက်တွေကြိုတင်စုဆောင်းထားတာမျိုးနဲ့ရဲအတံကြခိုးလုံနေထိုင်နေတဲ့နေရာမျိုးတွေအတွက်ပြင်ဆင်ဖို့ကိုပါအကြံပေးထားတာဖြစ်ပါတယ်ဆက်သွယ်ပြတော်မှုတွေဖြစ်လာရင်တိုင်ယုံဘက်ကအချိန်နဲ့တပြေးညီသတင်းတွေထုတ်ပြန်ကြေညာပေးနေတာမျိုးရှိချင်မှရှိမယ်ဆိုတာကိုလည်းသတိပေးချက်မှပါဝင်ပါတယ်မြန်မာနိုင်ငံတွင်နိုင်ငံရင်းပြည်နယ်မှုနဲ့အကြမ်းဖက်မှုတွေရှိခဲ့တာကြောင့်အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံသွားရင်သတိထားဖို့ဖြစ်နိုင်ရင်မသွားဖို့ခီးသွားလာမှုဆိုင်ရာအဆင့်၄အထူးသတိပေးချက်အမေရိကန်နိုင်ငံကြီးဌာနကထုတ်ပြန်ထားတာပါဒါဟာပြည်ပခီးသွားလာမှုနဲ့ပတ်သက်ရင်အမေရိကန်နိုင်ငံကြီးဌာနရဲ့ထုတ်ပြန်သတိပေးချက်တွေထဲမှာအမြင့်ဆုံးအဆင့်ဖြစ်ပါတယ်အရေးပေါ်အခြေအနေမှာအမေရိကန်ပြည်ထောင်စုဘက်ကအကူအညီအထောက်အပံ့တွေလည်းအကန့်အသတ်ရှိမယ်ဆိုတာအမေရိကန်တန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်